ဒေါက်တာအေးမောင်ရှင်ဒီကနေ့မြို့သားလွတ်တော်အစည်းအဝေးမှာထူးထူးခြားခြားဘာတွေများဆွေးနွေးဖြစ်ပါလဲရှင
်။အဲဒီနေ့တခုတော့ထူးတယ်ဗျ။နိုင်ငံရေးပါတီများပတ်ပုံတခြင်းဥပဒေကိုပြင်ဆင်တဲ့ဥပဒေဟာဒီနေ့လေကျွန်တော်တို့မြို့သားလွတ်တော်ကိုစတင်တယ်။ဒီလပိုင်းတရက်နေ့ကနိုင်ငံတော်ဟိုသမ္မတပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ဆိုပြီးကမှရွေးကောက်ပွဲကော်မရှင်ကနေလာပြီးဟောလုပ်တာပါ။ဆိုအဲ့ဒီမှာနော်အပိတ်၃ခုရှိတာပေါ့နော်။အဲနိုင်ငံရေးပါတီနဲ့ပတ်သက်တဲ့နော်ဥပဒေပုံမှန်က28ခုရှိတယ်ဗျ။ဟိုအဲ့ဒီတက3ခုကိုသူပြင်လာ3ခုဆိုတာကပြည်တော်စုသမ္မတမြန်မာနိုင်ငံတို့တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်းပြင်းစောင့်ရှောက်ရေးဆိုရက်ပုံမှန်6ခန့်ငွေကိုပြည်တော်စုသမ္မတမြန်မာနိုင်ငံတို့ဖွဲ့စည်းပုံအခြေခံဥပဒေကိုလေးစားလိုက်နာရေးဆိုရက်စာသားနဲ့ပြင်ဆင်ပြတ်ထန်းဖို့အစားထိုးတာသူအဲ့ဒီမှာအကြောင်းကြိုးဖော်ပြတာကဖွဲ့စည်းပုံအခြေခံဥပဒေပုံမှန်405ခန့်ခွဲနဲ့ညီညွတ်စီရင်ပြင်ဆင်ရေးသားပါတယ်လို့ရွေးကောက်ပွဲကော်မရှင်ကထပ်ပြပါတယ်။နောက်ပုံမှန်တစ်စီငါနော်ထောင်တန်းကြခံရသူမဟုတ်ချင်းဆိုတာဟိုပေးဖြတ်လိုက်ပါတယ်။အဲ့ဒါကလေနိုင်ငံတော်ရဲ့လက်ရှိအခြေအနေကနိုင်ငံသားအခွင့်အရေးကိုအလေးနဲ့လေးထားတဲ့အားချင်းရင်းပြတ်ထန့်ချက်ကိုပေးဖြတ်ရခြင်းဖြစ်တယ်ဆိုတာကိုဟိုညွှန်ဆိုပါတယ်။အဲ့ဒီဥစ္စာမှာနိုင်ငံရေးပါတီတီထောင်လို့ရှိရင်ထောင်တန်းကြခံရတဲ့သူတွေကိုကျွန်တော်ပါတီဝင်ဖြစ်နော်လက်မခံရဘူးဆိုတဲ့ဥစ္စာလေးပါ။
ဟုတ်ကဲ့ဟိုဒီနေရာမှာတခုဖြတ်ပြီးတော့မေးပြရစီရှင်ဟိုထောင်တန်းကြခံနေရသူတွေကိုပါတီဝင်အဖြစ်လက်မခံရဘူးဆိုတော့ဒီထောင်တန်းကြခံပြီးသားလူတွေရောရှင်သူတို့ကိုရောပါတီဝင်ဖြစ်လက်ခံလို့ရောရပါလားရှင
်ထောင်တန်းမှာရှိတဲ့သူကိုပါတီဝင်အဖြစ်မလက်မခံရဘူးကြနေတဲ့ပုဂ္ဂိုလ်ကိုပါတီဝင်အဖြစ်ကနေထုတ်ပြရမှာအခုကနိုင်ငံရေးပါတီတခုမှနေပြီးမှနော်ပါတီကိစ္စလုံရင်းနဲ့အကြောင်းအကြောင်းနော်ထောင်တန်းရောက်သွားတယ်ဆိုရင်လည်းပါတီဝင်အဖြစ်ကနေထုတ်ပြစရာမလိုဘူးအဲ့ဒီလိုပဲထောင်ထဲမှာကြာနေတဲ့ပါတီဝင်တခုကိုလေနော်ပါတီဝင်အဖြစ်ဆက်လက်ထားကြည့်ရတယ်နော်ဒီပါတီအဖြစ်တည်ထောင်လို့ဗျာထောင်ထဲမှာရှိတဲ့ပုဂ္ဂိုလ်တယောက်ကပါတီဝင်ကြတယ်ဆိုရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ကိုပါတီသေးကိုဖြစ်လို့ရတယ်အဲ့ဒီသဘောဖြစ်သွားတာပေါ့
ဟုတ်ကဲ့ဟိုနောက်ထပ်ပြင်ဆင်ချက်တခုဆိုတာရောဆရာမများပါလဲရှင
်ပုံမှန်စနစ်ကရဲ့တက်မှာပါတဲ့အချက်အောက်မှာရှင်းလင်းချက်လေးဖြစ်ပြတာတွေ့ရပါတယ်အဲ့ဒီစနစ်ကရဲ့တက်မှာပါလဲဆိုရင်ထွေထွေရွေးကောက်ပွဲနိုင်တဲ့ပြည်သူ့လွတ်တော်မေဆန္ဒနဲ့မြို့သားလွတ်တော်မေဆန္ဒနဲ့တိုင်းဒေသကြီးတို့မို့ပြည်နယ်လွတ်တော်မေဆန္ဒနဲ့များနဲ့အနည်းဆုံးမေဆန္ဒနဲ့သုံးနေတွင်မိမိပါတီမှလွတ်တော်ကိုယ်စားလှယ်လောင်းများဝင်ရောက်ရှင်ပြိုင်မှုမပြုတ်နိုင်ခြင်းဆိုတာအဲ့ဒီဟာလေးကလက်ရှိပြဋ္ဌာန်းတဲ့ဥပဒေမှာပါပါတယ်ဆိုတော့အဲ့ဒီဥပဒေရဲ့နောက်မှာရှင်းလင်းချက်လေးဖြစ်ပေးပါတယ်လွတ်တော်တက်တန်းတရက်စီအတွဲအထွေထွေရွေးကောက်ပွဲကျင်းပပြီးဒီနောက်ပိုင်းတွင်မှတ်ပုံတင်ပြရရှိသောပါတီကြီးကျင်းလွှတ်တော်တက်တန်းအတွင်ကျင်းပပြုလုပ်သောကြားဖြတ်ရွေးကောက်ပွဲများ၌ဝင်ရောက်ရှင်ပြိုင်မှုမပြုတ်နိုင်ရင်ဖြစ်စေမေဆန္ဒနှင့်သုံးနေထက်မနေကျင်းပပြုလုပ်သောကြားဖြတ်ရွေးကောက်ပွဲများ၌အနည်းဆုံးမေဆန္ဒနှင့်သုံးနေတွင်ဝင်ရောက်ရှင်ပြိုင်မှုမပြုတ်နိုင်ရင်ဖြစ်စေရင်းသောဝင်ရောက်ရှင်ပြိုင်မှုမပြုတ်ခြင်းသည်ဤတက်တန်းချက်နှင့်အကျုံးဝင်စေရမည်ဟောဖို့ကြိုးကြောင်းဖော်ပြတာကတော့ဖြင့်ထွေထွေရွေးကောက်ပွဲကျင်းပပြီးတဲ့နောက်မှမှပတ်ပုံတင်ပြရရှိတဲ့ပါတီများအတွက်တဲ့ရင်ဆွတ်တို့တက်တန်းအတွင်ကြားချက်ရွေးကောက်ပွဲများမှာအနည်းဆုံးမင်းဆန္ဒနဲ့သုံးနေဝင်ရောက်ရှင်ပြိုင်မှတာအခြားရွေးကောက်ပွဲဝင်ပြီးဖြစ်တဲ့ပါတီများနဲ့တန်းတူသတ်မှတ်နိုင်ပါမည်တဲ့။ဒါကြောင့်ရွေးကောက်ပွဲသူတို့ရွေးကောက်ပွဲကာလနောက်ပိုင်းပေါ်ပေါက်လာတဲ့ပါတီအစ်စ်များအတွက်မျှတမှုရှိစေရန်ထပ်မံဖြည့်ဆည်းရခြင်းဖြစ်ပါတယ်တဲ့။ဆိုတော့ကရွေးကောက်ပွဲပြီးတဲ့နောက်မှာကြားချက်ရွေးကောက်ပွဲမှာအခုကာလမှာအပုံအစ်စ်တင်ကြမဲ့ပါတီတွေအနေနဲ့အနည်းဆုံးကြားချက်ရွေးကောက်ပွဲနေရာ၃နေရာကိုရှင်ပြိုင်မှတာရင်းပါတီဆက်လက်ရည်တည်နိုင်ခွင့်ရှိတယ်ဆိုတဲ့သဘောပ
ါဟုတ်ကဲ့အခုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြင်ဆင်လိုက်တဲ့ဒီပြင်ဆင်ချက်တွေပေါ်မှာပေါ့လေဆရာအနေနဲ့ဟိုဘယ်လိုများသဘောရပါလဲရှင
်ကျွန်တော်တို့ရွေးကောက်ပွဲဝင်တဲ့ပါတီတိုင်းဟာလေပြည်တော်စုသမ္မတမြန်မာနိုင်ငံတို့ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့လက်ခံရတာပေါ့ဗျာအဲအဲ့ဒီမှာခုနအပိတ်တပိတ်ကလေးကလေပုံမှန်တစ်ခုကနိုင်ငံရေးပါတီဖက်ပုံတခြင်းဥပဒေပုံမှန်ခုနလို6ခန့်ငယ်ကတော့နေ့လေးအဟန့်တားဖြစ်တာပေါ့ထိန်းသိမ်းစောင့်ရှောက်ရမယ်ဆိုတဲ့ဥစ္စာလေသိရင်ဆောင်ချောက်ရမယ်ဆိုကာကွယ်ရမယ်ဆိုတဲ့သဘောဖြစ်သွားတာပေါ့။တော့ကျွန်တော်တို့ဒီလက်ခံရမယ်ဆိုတဲ့အပိုင်းထက်ဆိုင်လေ။အဲကြောင့်အဲ့ဒီဥစ္စာလေးကိုပုံမှန်405ခခွေပေါ့နော်။ပြည်စည်းပုံချေကားဥပဒေနဲ့လျော်ညင်အောင်ဆိုပြီးကမှလေးစားလိုက်နာရေးဆိုတဲ့ဥစ္စာလေးနဲ့နော်အစားသားလေးနဲ့အစားထိုးလိုက်တဲ့အခါကျတော့နော်ဒါအကုန်ပါဝင်နိုင်အောင်ပြုပြင်ပေးတဲ့သဘောလိုပဲယူဆပါတယ်။နောက်ထောင်တန်းကြခံရသူမဟုတ်ချင်းဆိုတဲ့ဥစ္စာလေးကဥမာပါတီတစ်ခုကပုဂ္ဂိုလ်တစ်ဦးဟာကလာကြာကြီးဗျာဟိုပါတီမှာတာဝန်ထမ်းဆောင်ခဲ့ပြီမြင်လို့လေအကြောင်းကြောင့်ဟိုထောင်ထဲကျနေရတဲ့ပုဂ္ဂိုလ်ယုံကြည်ချက်ကြောင့်ပဲဖြစ်ဖြစ်လေအချင်းချခံရတဲ့မိမိပါတီဝင်တူကိုပါတီကထုတ်ပြရမယ်ဆိုရခါမှာဒီပါတီထောင်ရတာမျိုးဟာပေးကောင်းမယ်လေအဲဒါကြောင့်ပါတီမှာဟိုထောင်ကျချင်းချနေတဲ့ပုဂ္ဂိုလ်တွေဟာလေးပဲမိမိပါတီဝင်ဖြစ်လက်ခံနိုင်တဲ့ဆိုတဲ့အပိုင်းကအမြဲတမ်းနော်ဟိုလက်ခံနိုင်ကြဖြစ်ပါတယ်